2009ခုနှစ်မှာခိုးယူခံသွားရတဲ့ဗန်ဂိုးရဲ့ပကြီကားနှစ်ချက်ကိုစနစ်တကျစီစဉ်လုပ်ကိုင်ကြတဲ့ရာဇဝမှုတွေကိုစုံစမ်းတဲ့အီတလီရဲ့တပ်ဖွဲ့တွေကပြန်ရှာတွေ့လိုက်တယ်လို့နယ်သာလန်နိုင်ငံဗန်ဂိုးပြတိုက်ကပြောပါရယ်ဆယ်လေးနှစ်ကြာအောင်ပျောက်ဆုံးခဲ့ပေမဲ့ပကြီကားနှစ်ကားစလုံးရဲ့အနေအထားအတော့ကိုကောင်းမွန်နေသေးတယ်လို့ပြတိုက်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်ကဆိုပါရယ်ပကြီကားနှစ်ချက်စလုံးဘောင်တွေမရှိတော့ဘဲအနေအချင်းတော့ပျက်စီးနေတယ်လို့ဆိုပါရယ်ပကြီကားတွေရဲ့နာမည်ကတော့ Seascape at Chivningan နဲ့ Congregation Living the Reformed Church in Yunnan ဖြစ်ပါရယ်Seascape ကဟာဘန်ကောက်ရဲ့အစောပိုင်းပကြီရဲဟန်ကိုအထင်ရှားတွေ့ရတဲ့လရဖြစ်တယ်လို့1883ခုနှစ်နဲ့1883ခုနှစ်အတွင်း The Hague မြို့မှာနေတဲ့အချိန်တွင်ဘန်ကောက်ရေးခဲ့တဲ့ Seascape နဂါးထက်ကတကားဖြစ်ပါတယ်။ Congregation ကတော့သူ့အမည်အတွက်1884မှာရေးပေးတဲ့ကားဖြစ်ပါတယ်။ဒီကားတွေကိုရဆုံးမှုကျွလွန်တဲ့အဖွဲ့ကိုဝင်ရောက်စီးနှင်းချိန်အတွင်းရှာတွေ့ခဲ့တာလို့ရဲဘက်ကဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့နောက်ဆက်တွဲတရားစီရင်မှုလုပ်နေချိန်အတွင်းပကြီကားတွေကိုအီတလီနိုင်ငံမှာမာပဲထိန်သိမ်းထားမှာပါ။ပကြီကားတွေပြန်ရောက်လာဖို့နည်းနည်းပိုးပြီးတော့ရှိရှိနဲ့ဆောင်ရလိမ့်မယ်လို့ပြရက်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရဲ့ရှင်